ထိုင်းနဲ့ကမ်ဘောဒီးယားနယ်စပ်ကမ်ဘောဒီးယားနယ်မြေတွေကအွန်လိုင်းငွေကြေးလိမ်လည်တဲ့စင်တာတစ်ခုကိုဗုဒ္ဓဟူးနေ့ကဝင်စီးနှင်းခဲ့ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံသားတရားကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာဒေတာရင်းအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းရမှာထိုင်းနိုင်ငံသားတွေကိုပရမဆုံးအကြိမ်ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။ဂိုင်းကောင်းဆောင်အဖြစ်ဆွဆွဲခံထားရတဲ့တရုတ်နိုင်ငံသား2ဦးကိုလည်းဖမ်းဝရမ်းထုတ်ထားတယ်လို့ထိုင်းရဲချုပ်ကပြောဆိုပြီးပြီးခဲ့တဲ့လကကမ်ဘောဒီးယားနယ်စပ်မှာရှိတဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့စင်တာတစ်ခုကိုထိုင်းနဲ့ကမ်ဘောဒီးယားရဲတွေပူးပေါင်းဆင်းနင်းမှုကအခုလိုဖမ်းဝရမ်းထုတ်နိုင်ခဲ့တာပါ။ဒီအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာထိုင်းနဲ့အင်းနီးချင်းတွေဖြစ်တဲ့မြန်မာနဲ့ကမ်ဘောဒီးယားနယ်စပ်တစ်လျှောက်မှာလှုပ်ရှားနေကြတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့လည်းတရုတ်ရုပ်ရှင်တရုတ်ဆောင်တစ်ဦးဖြစ်တဲ့ဝမ်ရှင်းကိုမြန်မာနိုင်ငံနဲ့ပြန်ပြီးဆွဲသွားပြီးပြန်လုပေးတဲ့ကိစ္စဟိုးလေးတကျော်ဖြစ်သွားပြီးတဲ့နောက်ပိုင်းနိုင်ငံပေါင်းစုံကအာရုံစိုက်ပြီးတော့ဝိုင်းဝန်းနှိမ်နင်းလာကြတာဖြစ်ပါလိမ့်ရှင်။